တတင်းဆွေခင်ဗျာဦးမြန်မာနိုင်ငံမှာစစ်တပ်ကအနာသိမ်းရာရပောင်းတရားပြေးခဲ့ပါပြီတက်လာတော့ကတော့သူတို့လွယ်လွယ်ကူကူနဲ့သူတို့လူကျင်တဲ့အတိုင်းလှုပ်လို့ရလိမ့်မယ်လို့မျိုးမှန်းခဲ့ပုံရပါတယ်ဒါပေမဲ့ရပောင်းတရားလာကြာလာတယ်တိုင်းပြည်ကအချိန်နေဆွေးယူတဲ့ဆွေးယူလာတယ်စီးပွားရေးကအဆပေါ်ဆရာဆိုတော့ဒီအချိန်နေမှာကျွန်တော်တို့ရှေ့ကိုဘယ်လိုတွက်မှန်းမလဲအဓိကအဖြစ်သုံးသပ်သူတွေကတော့ fail state or revolution ဆိုပြီးတော့ပြောကြတာတွေ့ပါတယ်။ဆရာကတော့သုံးသပ်သူတက်ကြွလှုပ်ရှားသူနှစ်ခုပေါင်းပေါ်လို့ကျွန်တော်သုံးပြပါတယ်ဆရာ။တက်ကြွလှုပ်ရှားသုံးသပ်သူပေါ့ဆရာ။ဆိုဆရာအနေနဲ့ဘယ်လိုမြင်ပါလဲ fail state revolution ဆိုတော့ကျွန်တော်မြင်တာကတော့နှစ်ခုလုံးက lamp on the road to fail state on the road to revolution ဖြစ်နေပြီလို့ထင်တာပဲခင်ဗျာ။ဆိုတော့ဒီအထက်ကအကောင်းဆုံးအခြေအနေဘယ်လိုဖြစ်လာနိုင်လဲဆိုတာကျွန်တော်အရင်ပြောကြအောင်ပါဆရာဆိုတော့ဒီဆရာနာချင်းစနစ်ကြဆုံးပြီးတော့ပြည်သူတွေမျှော်မှန်းတဲ့ဒီမိုကရေစီလမ်းကြောင်းကိုနည်းနည်းစမ်းစမ်းပြန်လည်ရောက်လာနိုင်မယ့်အလားအလာမြင်ရပါလားခင်ဗျာ
အဲဦးကျော်သားကပြောသလိုပေါ့နော်ဟိုတက်ကြွလှရှားသူနိုင်ငံရေးတဲ့ပါတဲ့လူတယောက်အနေနဲ့ပြောရင်ဩဒီຫນွေဦးဒေါ်လာယူလို့ခေါ်တဲ့ကျွန်တော်တို့ဒီမှာပြီးမှာအခုဖြစ်ပြနေတဲ့ဖြစ်ပြကြီးကိုအမြန်ဆုံးဆုံးသက်ပြီးတော့ကျွန်တော်တို့ပြည်သူလူထုလိုချင်တဲ့ပတ်နိုင်ရဖို့ဟာဖြစ်နိုင်တယ်ဆိုတဲ့ပက်ကံကြီးကျွန်တော်တင်ပြဆွေးနွေးရပါဖြစ်ပါတယ်နောက်တစ်ခါဟိုမညာမတာအာမနာကျွန်တော်နိုင်ငံကြီး37တောင်မှကြည့်လို့ရှိရင်တော့ကကျွန်တော်တို့မြန်မာနိုင်ငံရဲ့အဖြစ်ပြကိုကမ္ဘာဖြစ်ပြီးသားဒေါ်လာရေးတွေဖြစ်ပြီးသားပြောင်းလဲမှုတွေနဲ့ရှင်ဘယ်နိုင်ငံမှမရှိတဲ့ဟာလာဖြစ်ပြပြောင်းလဲမှုကြီးဖြစ်တော့ကအဲဘယ်လိုအဆုံးသတ်မလဲဘယ်သူတွေအနိုင်ရမလဲဆိုတာပြောဖို့အင်တာမတ်ခက်သေးတဲ့ကာလလို့ကျွန်တော်မြင်ပါတယ်ဒီရှေ့တောင်အောင်မှာဖြစ်ခဲ့တဲ့ကိစ္စတွေတောင်အဖရိကမှာဖြစ်ခဲ့တဲ့ကိစ္စတွေဟောနောက်ပိုင်းမှာခုနမေကွန်းနဲ့မှာပါလို့ပေါ့နော်ကြာရှုပ်နိုင်ငံဟာလာဒီအတုံးနှုံးရဲ့နောက်တစ်ခါ Civil War ဆိုတဲ့ပြည်တွင်းစစ်ကြီးစီးရီးယားလို့ဖြစ်မဲ့စသဖြင့်ပေါ့နော်အဲသုံးသက်ချက်တွေရှိတော့အဲ့ဒါတွေနဲ့လေကျွန်တော်တို့နိုင်ငံအတော်မတူပြန်ဘူးခင်ဗျဒါကြောင့်ဘာဘယ်လိုအဆုံးသတ်ပြီးတော့ဘသူတွေကအနိုင်ရမလဲလို့ပြောဖို့အတော့အခုထိတော့ကိုအတော့ခက်သေးတယ်လို့ဟိုကျွန်တော်မြင်နေခင်ဗျာတော်တော်လေးတော့ရှုပ်ထွေးတယ
်ဟုတ်ကဲ့ဆရာ
ဟုတ်ကဲ့ခင်ဗျာ
အခုဒါမဲ့အခုလောလောဆယ်မှာကြည့်ရင်ပြည်သူတွေဘက်ကစစ်ကြက်ကတော့အင်မတန်တက်ကြွနေတယ်အထူးသဖြင့်လူငယ်တွေကသိတက်ကြွတယ်နောက်ပြီးတော့စီးလုံးညီညွတ်မှုခရိုင်းတဲ့အားသာတယ်တိုင်းရင်းသားတွေလည်းပဲအရင်တုန်းကရွေးကောက်ပွဲမှာတိုင်းရင်းသားတွေနဲ့လောက်ထိမစည်းလုံးမညီညွတ်ရွေးကောက်ပွဲဆိုတာလည်းတိုက်ပွဲပဲပေါ့လေအခုကိစ္စမှာကျတော့တိုင်းရင်းသားတွေလည်းပဲတော်တော်များများတက်တက်ကြွကြစီးယုံညွတ်တာတွေ့ရပါဆရာဆိုတော့ဒီအင်အားတွေကိုထက်တွေ့ရင်ကောဒီမိုကရေစီလူလာတဲ့အင်အားစုဘက်ကအလေးသာနေတဲ့အခြေအနေလို့မပြောနိုင်ဘူးလားခင်ဗျာ
အာကျွန်တော်လည်းအဲ့ဒါသဘောတူတယ်ခင်ဗျာဟိုဒီပွဲကြီးဘယ်တော့ပြီးမယ်ပါမယ်ဆိုတာအတပိုင်းထားပြီးတော့အခုရနေတဲ့အကျိုးအမြတ်ပေါ့နော်ဦးကျော်ဆောင်သာပြောသလိုဒီတိုင်းသားအင်အားစုတွေနဲ့တိုင်းသားလို့အခေါ်မခံရတဲ့ဟလာပြည်မကအစုတွေအင်အားစုတွေဟာကျွန်တော်တို့လွတ်လပ်ရေးမရခင်ကရကာနီးကလေးကကွဲလာခဲ့တဲ့အကွဲပြဲတွေမှာအခုတော့စီလုံးညီညွတ်မှုစီလုံးညီညွတ်မှုဆိုရတဲ့အပြန်အလှန်နားလည်လေစားမှုအပြန်အလှန်ခံစားမှုတွေတူညီမှုဆိုတဲ့ရက်လက်ဟာကျွန်တော်တို့ဘယ်လိုနည်းနဲ့မှဟလာဟိုလွယ်တဲ့ပြဿနာမဟုတ်ဘူးအဲ့ဒါကြီးကျွန်တော်တို့ရနေတယ်အဲ့လိုရခြင်းဟာအနာကအခုဟလာပြင်ပြတောင်းဆိုနေတဲ့ Federal Democracy နိုင်ငံအတွက်အလွန်ကြီးမားခိုင်ငံ့တဲ့အခြေခံကောင်းကြီးဖြစ်တယ်လို့ကျွန်တော်မြင်နေတယ်အဲ့တော့ Split အောင်ပွဲကိုခံဖို့ဆိုရလေဒီရထားပြီးသားအပြန်လာနားလည်မှုအပြန်လာလေးစားမှုအပြန်လာယုံကြည်ချစ်ခင်မှုတွေကနေဆက်သွားလို့ရှိရင်ပြည်သူလူထုကအင်အားဟာတစ်ခါကယိုယွန်းကြဆင်းလာနေတဲ့စစ်တပ်အုပ်စုဘက်ကအသာစီရနိုင်တဲ့အလွန်ကောင်းတဲ့အလေးတာမှုကြီးဖြစ်တယ်လို့ကျွန်တော်သဘောတူပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဒါပေမဲ့တစ်ခါကကြည့်မယ်ဆိုရင်စစ်တပ်ကတော့လက်ထဲအင်အားရှိရတော်တော်နဲ့အလျှော်ပေးမဲ့ပုံစံတော့မတွေ့ရဘူးဆိုတော့ပြည်သူတွေကလည်းဒါကိုတုံ့ပြန်ဖို့အတွက်တချို့ကတော့လက်ထဲအင်အားကိုခိုင်ဆွဲဖို့အားထုတ်လာကြတာကိုလည်းတွေ့ရပါတယ်ဆရာဆိုတော့ဒီလက်ထဲအင်အားနှစ်ခုရှင်တဲ့နေရာမှာတော့လက်တွေ့အဖြစ်ရှင်နိုင်မှမလားခင်ဗျာဒီကိစ္စတော့နည်းနည်းမေကွန်းထုတ်ပြန်ရှိမယ်ထင်တယ်ခင်ဗျာ
ဟုတ်ကဲ့အဲဒီမေကွန်းကိုလည်းကျွန်တော်ဟိုအမနာရမယ်ဖြေပါမယ်စစ်တပ်ဟာဟလာရေဘူးပေါက်တာမလိုခြင်းဘူးရေပါတာလိုခြင်းနဲ့ဆိုတဲ့လူစားပေါ့နော်ဆိုတော့ तू ကမရရအောင်လုပ်မယ်မရတဲ့ညီလည်းဘလောက်နံမဲ့ပြည့်ပဲဘလောက်ဆိုစသဖြင့်ပေါ့နော် तू လိုရင်သာရအောင်လုပ်ဖို့အတွက်ဝန်မလေးတဲ့ဟလာစစ်တပ်ဟုတ်စုဖြစ်တာတစ်ဖက်ပေါ့နော် နောက်တစ်ခါလက်နဲ့ကင်နီးနဲ့ရောရရလက်နဲ့တီနဲ့ရောခုခံတော်လှန်လိုတယ်ဆိုတော့စိတ်တက်ကရှင်းရှင်းပြောရတော့ကျွန်တော်တစ်ခါဆွေးနွေးသလိုပေါ့နော်စစ်တက်ရဲ့အာသာချက်ကစစ်တိုင်ကြီးဖြစ်တယ်ကျွန်တော်တို့ကအဲ့ဒီသူ့အာသာချက်ကိုသွားပြီး challenge လုပ်ရတဲ့ပုံကအဲ့တော့ challenge လုပ်တဲ့လူအဲ့လိုဖြစ်တဲ့တော့ခင်ဗျားတို့ကျွန်တော်တို့ဘက်ကတော့သူတို့စိတ်ဟင်အာကြီးကိုမရှင်းနိုင်ဘူးလို့ပြောလို့လေကျွန်တော်ကမဖြစ်တဲ့ပုံပါ။ဘာကြောင့်လဲဆိုတော့ရွေးချယ်ကြရလားမရှိတော့ဘူးခင်ဗျ။သူရှင်းပြမှုနီးတယ်။လမ်းမော်ထွက်တဲ့နီးတယ်။အမျိုးမျိုးပေါ့နော်။နီးပေါင်းစုံနဲ့လှုပ်ပြီးနောက်ဆုံးဒီနီးကြံတဲ့ဒီနီးလှုပ်ကြတဲ့ဟာဒါကိုဟိုလှုပ်တဲ့လူကိုကျွန်တော်အပြစ်ပြောလို့မရဘူး။ခင်ဗျားတို့ဟိုစစ်ဒီတော့လေးသိန်းငါးသိန်းတော့ရှင်းလို့မရဘူးလို့ပြောလို့လည်းမဖြစ်ဘူး။ဘာကြောင့်လဲဆိုတော့ဒါဘယ်သူမှတားလို့မရတဲ့ကိစ္စဖြစ်တဲ့တွေ့ဒီနီးရောခုနကကျွန်တော်တို့အကြမ်းမဖက်နီးပြောပြောဟလာတခြားနီးတွေနဲ့နှစ်ခုပေါ့နော်နှစ်ခုတော့မဟုတ်ဘူးမြန်မာနီးရတော့စုံတယ်အဲ့ဒါနဲ့ပေါင်းပြီးပြည်သူလူထုဘက်ကဆောင်ရွက်ကြတယ်ဆိုတာကိုကျွန်တော်အပြစ်မမြင်ဘူးမဆောင်ရွက်ပါလို့လည်းမပြောသင့်ဘူးဒီဟာကိုအားပေးနိုင်တဲ့လူတွေကအားပေးတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျလက်နက်ကန်ကြီးပြောတော့
ဒီနေရာမှာတချို့ကဤပအင်အားကိုညှို့ကူးတယ်ညှို့လင်းတဲ့အဆန်တွေလည်းကြားပါတယ်သူတို့ရောဆရာပါပြောလို့ပါလဲ
အဲပြပအကြောင်းကတော့ခုရက်တရားအကြမှာအများစုပြည်သူလူတွေပေါ့နော်ဟိုနိုင်ငံကြီးသုံးသက်တဲ့ပြည်ပေးချိတ်ထားပြီးတော့တော့နေတဲ့လူတွေတောင်မှနိုင်ငံတကာဆိုတဲ့ကိစ္စကိုရေးရဲလဲသဘောပေါက်လာကြပြီဖြစ်တဲ့တွေ့လုံးခဲ့တဲ့ရက်90ရက်95လောက်ကမျိုးလင်းချက်မျိုးတော့နိုင်ငံတကာကိုဘယ်သူမှမမျိုးလင်းကြတော့ဘူးလို့ကျွန်တော်မြင်တယ်အဲ့တော့မြုံမနေပဲကိုယ့်အကူလောက်ရမယ်ဆိုတော့အဲဆုံးဖြတ်ခြင်းနဲ့ခုဆောင်ရွက်နေကြတယ်လို့မြင်ပါတယ်ဒီချိန်ထဲမှာနိုင်ငံတကာရဲ့အကန့်အသတ်ကြီးမှုကိုဘယ်လိုကျော်လွှားမလဲဆိုတာလဲစူးစမ်းဆောင်ရွက်နေကြတယ်
ဟုတ်ကဲ့ဒီရမှာနိုင်ငံတကာနဲ့ပတ်သက်ပြီးခက်တူတို့တခုထပ်ပြီးမေးကြည့်ပါတယ်မကြခင်ပဲအာဆီယံအကြီးအကဲတွေပေါ့ခင်ဗျအာဆီယံလက်ရှိဥက္ကဋ္ဌဘရူနိုင်းနိုင်ငံရဲ့ဝန်ကြီးနဲ့အာရှအဖွဲ့အတွင်းမှုချုပ်တို့မြန်မာနိုင်ငံကိုသွားမယ်ဘူဂျုံမူကြီးမြောင်းလာနဲ့တွေ့မယ်ဘာညာသတင်းထွက်ပါလဲဘလောက်မျောလင်းနိုင်ပါသေ
းတဲ့ပုံလင်းပြောရရင်မျောလင်းချက်သိမရှိဘူးလို့ကျွန်တော်မြင်ပါတယ်ပြည်သူလူထုတချို့သုံးသပ်သလိုအချိန်ဆွဲမှုပြူဟာတခုလို့လည်းပြောတဲ့ဟာကိုကျွန်တော်ညင်းလို့မရဘူးအဲ့တော့ဒီအချိန်မှာတွေ့ဆုံဆွေးနွေးရေးပဲဖြစ်ဖြစ်လာစကားပြောရေးပဲဖြစ်ဖြစ်ဆိုတဲ့ကိစ္စကိုပြည်သူလူထုကဒီနေ့အတ္တမနာခားတဲ့ကာလဖြစ်တယ်။တစ်ချိန်ထဲမှာအာဆီယံရဲ့နောက်မှာကုလသမဂ္ဂရော EU ကရောဟိုအမေရိကကြီးအပေါင်းပေါ့နော်။ဟိုနောက်ကနေကျောတော့နောက်ကအထူးသဖြင့်တော့တရုတ်နိုင်ငံကဟိုသူကတော့ဟိုကျောတော့နောက်ကမဟုတ်ဘောကကျိုးဆွဲတာပေါ့နော်။ဖြစ်နေတော့ကကျွန်တော်မြင်နေတကယ်တမ်းသာတူဆူဆွေးနွေးမှုအာဆီယံရဲ့စစ်ဆော်မှုရဖြစ်လာရင်လေကျွန်တော်တို့တားလို့ရမှာမဟုတ်ဘူးဟိုခြိလန်းသေးသေးလေးတခုတော့ရှိရပေါင်ရောက်မယ်လို့ခင်ပါတယ်ခင်ဗျဟု
တ်ကဲ့ဒီလိုအခင်းကျင်းမှာအခုရပေါင်တရားပြစ်လာတဲ့ခါမှာသွေးထွက်သံယိုဖြစ်တာအသက်ဆုံးသွားရတဲ့လူတွေထိခိုက်ဒဏ်ရာရတဲ့လူတွေအင်မတန်ကြီးကွဲရင်နာစရာကောင်းတဲ့ဖြစ်ရပ်တွေလည်းတွေ့ရပါတယ်တချိန်ထဲမှာပဲပြည်သူတွေဟာစီးပွားရေးကျန်းမာရေးလူမျိုးရဲ့အဖက်ဖက်ကကြဆုံးလာနေတဲ့အတွက်သူတို့ရဲ့ဒုက္ခကလည်းတဖြည်းဖြည်းဖြည်းသိကြီးမားလာနေပါလေ။တချို့ဆိုရင်အငတ်ဘေးတောင်ဆိုင်မယ်လို့ခံမှန်းတဲ့အထိပြောလာကြတာလည်းတွေ့ရပါလေ။ဆိုတော့ဒီလိုအကြက်တဲတွေကပြည်သူတွေကဘယ်လောက်ထိကြမ်းကြမ်းခံနိုင်မလဲ။အဲ့ဒါလည်းပဲစဉ်းစားစရာဖြစ်မယ်လို့ထင်ပါတယ်။ဘယ်လိုယူဆပါလဲဒီကိစ္စကို
။ဟုတ်ကဲ့။အဲအင်တမစိတ်မကောင်းစရာတွေကျွန်တော်တို့ပြောတာတဲ့ပြည်သူလူထုခံစားရတဲ့လူတွေကကိုယ်တိုင်သိကြပါလေ။အဲ့တော့တန်းဒီဟာတကယ်ကိုချွတ်ချုံကြရုံမကဟိုးသောသူမို့မျိုးကြမယ်ဆိုတာလေကျွန်တော်ညင်းလို့မရဘူးသို့တော်လည်းကျွန်တော်ဟိုလုံးဝနဲ့နှစ်ပေါင်း90ဝန်းကျင်နှစ်တော့နောက်နှစ်100လောက်ဒီပေါ်သုံးသက်ရင်ကျွန်တော်နိုင်ငံကအင်တာမှဆင်းရဲနွန်ပါတဲ့ဘဝကနေရှောင်းလန်းလာခဲ့ရတယ်မရှိရှိတာလေးနဲ့ရောင်ရဲပြီးတော့အာမြေကြီးရှင်တစ်ပင်ဆိုင်စားတဲ့เออโหอตุจုံบ่เฮ้โหสิโอสุก็แล้วตูไม่ช่วยในနိုင်ငံเราရှိရင်သူတို့ဆန့်ရှင်းမကြောက်ဘူးပြောသလိုပြည်သူလူထုကလည်းအာမြေကြီးရှိရင်ကိုစားကြအစာဖြစ်ဖြစ်ပဲဖြစ်ဖြစ်စိုက်စားမယ်အသီးရွက်ဖြစ်စိုက်စားမယ်ဆိုတဲ့ဘဝကိုရင်းကျက်ဖြစ်ပြီးသားဖြစ်တော့အငတ်ဘေးကိုလည်းလူလူကကြင်ညာခံကြလိမ့်မယ်လို့ကျွန်တော်ယူဆတယ်အမှန်တမ်းစိတ်ကောင်းစရာပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့အဲကျွန်တော်မြင်တာကတော့ ဟိုအဲ့လိုဟိုလာစားစရာမရှိလို့ဆိုတာ88တော့စားတော့မရှိပေါ့နော်အဲ့ရအောင်ကြောက်ပေါက်ကွဲမှုကြီးကြီးကျယ်ဖြစ်လို့အခုကတော့အဲ့ဒီလိုမဖြစ်ဖယ်နေပြည်သူလူထုဟာဒီဆင်းရဲမွေးတင်မှုဓာတ်ကိုကြံ့ညာခံကြလိမ့်မယ်ပညာရေးဟလာရက်တက်မှုကြီးဓာတ်ကိုလည်းအန်ကျိတ်ပြီးခံကြလိမ့်မယ်ဆိုတော့ဟိုကျွန်တော်မြင်တဲ့ဓာရီဒီပီအားတွေကြောင့်တော့ပြည်သူလူထုကလက်လျှော့ပြီးတော့ကျွန်တော်တို့ကြောက်ပါပြီးတော့ပြောမယ်လို့တော့ကျွန်တော်လုံးဝမထင်ပါဘူးခင်ဗျာဟုတ်ကဲ့